American တရားရုံးချုပ်တရားသူကြီးအဖြစ်တရားသူကြီး Neil Gorsuch ကိုသမ္မတကရွေးချယ်မှုနဲ့ပတ်သက်ပြီးအထက်လွှတ်တော်မှဒီသတင်းပါအတွင်းအရေးပါတဲ့မဲခွဲမှုတွေကိုဆောင်ရွက်တော်မှာဖြစ်ပါတယ်။အသက်49နှစ်အရွယ်တရားသူကြီး Neil Gorsuch ကိုမထောက်ခံတဲ့ Democrat လွှတ်တော်အမှအရေးအတွက်ကလည်းတိုးလာနေပါတယ်။ဒါပေမဲ့လည်းအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့ကိုးမြောက်တရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကိုတနည်းနည်းနဲ့အတီးပြုတ်ပေးနိုင်မယ်လို့အခိုင်အမာပြောဆိုထားပါတယ်။တရားရုံးချုပ်တရားသူကြီး Antonin Scalia ပြီးခဲ့တဲ့တစ်နှစ်ကျော်ကကွဲလွန်ခဲ့ပြီးတဲ့နောက်ပြန်လည်ခန့်အပ်ဖို့လိုအပ်နေတာဖြစ်ပါတယ်။တရားအထက်လွှတ်တော်တရားရေးကော်မတီကတော့ဒီကနေ့တနင်္လာနေ့မှာတရားသူကြီး Gorsuch ကိုအတီးပြုတ်မယ်လို့ခန့်မှန်းရပြီးကော်မတီကအတီးပြုတ်ပြီးရင်တော့အထက်လွှတ်တော်တစ်ခုလုံးမှာမဲခွဲနိုင်ရေးလွှဲပြောင်းနိုင်မှာဖြစ်ပါတယ်။အထက်လွှတ်တော်မှာတော့ Republican အမှတ်52ဦးစလုံးတို့ကတရားသူကြီး Gorsuch ကိုထောက်ခံထားပြီး Democrat အမှတ်3ဦးကလည်းထောက်ခံထားပါတယ်။အထက်လွှတ်တော်အမှတ်စုစုပေါင်း100မှာ Republican က52ဦးရှိပြီး Democrat လွှတ်တော်အမှတ်48ဦးရှိနေတာပါ။လွှတ်တော်ကနေအတီးပြုတ်နိုင်ရေးအတွက်မဲ60လိုတာဖြစ်တဲ့အတွက်ဒီမိုကရက်တစ်ဘက်ကအတိမပြုတ်နိုင်ရေးဆောင်ရွက်သွားမယ်လို့ပြောဆိုနေကြပါတယ်ရှင်။